ကိုဗစ်ကရောဂါကူးစက်မှုတွေကြုံနေရချိန်မှာကျင်းပမဲ့ရွေးကောက်ပွဲမှာကြိုတင်မဲ့ပေးမဲ့သူအရေးအတွက်အရင်ကထပ်ပိုများလာတယ်လို့ခန့်မှန်းနေတာကြောင့်အမားရင်းနေနဲ့အားနည်းချက်တွေမဖြစ်ဖို့လဲတတိပေးနေရတဲ့အကြောင်းပြောပြပေးခြင်းပါတယ်။ကျွန်မမိခါပါ။ကရောဂါကြောင့်သွားလာလှုပ်ရှားမှုတွေကန့်သက်ထားရတာမို့ဒီနှစ်ရွေးကောက်ပွဲမှာကြိုတင်မဲ့ပေးမဲ့သူတွေအတွက်ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကအစီအစဉ်တစ်တွေကိုပြင်ဆင်ခဲ့တာပါ။တတိယပိုင်းတွင်ရှေ့သတင်းပတ်ကစလို့ကြိုတင်မဲ့ပေးမဲ့အစီအစဉ်အပါဝင်ပြည်ရင်းပြည်ပါကြိုတင်မဲ့ပေးသူအရေးအတွက်ဒီနေ့မှာပုံများလာမယ်လို့ခန့်မှန်းထားတဲ့အကြောင်းပြည်အောင်စုရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးချုပ်ဦးခင်မောင်ကပြောပါတယ်
။ကြိုတင်မဲ့ဆိုတာကတော့နိုင်ငံခြားကြိုတင်မဲ့လည်းရှိတယ်လေ။ကျောင်းနေဆေးရုံနဲ့ချုပ်တယ်အဲ့ဒီမှာရှိတဲ့ကြိုတင်မဲ့လည်းရှိတယ်လေ။နောက်ပြီးတော့တပ်မတော်သားနဲ့အတူတူမိသားစုဝင်များကြိုတင်မဲ့ရှိတယ်လေ။စာအုပ်လေးနဲ့အဲ့ဒါတွေကလည်းရှိတယ်။အဲ့ဒီအပြင်ဆယ်ရက်ကြိုတင်မဲ့ဆိုတာလည်းရှိတယ်။နှစ်ရက်ကြိုတင်မဲ့ဆိုတာလည်းရှိတာပေါ့နော်။အဲ့ရှိကကျတော့အဲ့ process ကတော့ process ကတော့အတိုင်းရှိဘူးကကျတော့ဒီမှာကိုဗစ်ကြောင့်ထူးခြားတာတွေကတော့အသက်60အထက် stay at home မြို့ရှိတယ်။နောက် 1 square meter ကီလိုမီတာမှာလူ 9,000 အထက်ရှိတဲ့နေရာတွေမြို့တွေ80ကျော်ရှိတယ်။အဲ့ဒီကပုံကူတွေကကိုဗစ်ပန်ဒမစ်ရှိတော့ကျိုးရမဲပြီးခိုင်းတာကြောင့်ကျိုးရမဲရှိတယ်။အဲ့ကကျတော့ကျိုးရမဲ process ကဟွာပေါ့နေလုံးနေတာလည်းရှိတယ်။နောက်29ကနေ5ရက်အထိထပ်လုံးမှာလည်းရှိတယ်။မရောက်သေးတာလည်းရှိတယ်။ဒါပေမဲ့တာမန်အားဖြင့်တော့ဒီကိုဗစ်ကြောင့်နေနေတော့တိုးလာမှာပေါ့လေနေနေတော့တိုးလာမှာပေါ့လေဒါဟုတ်ရင်လည်းဒီတော့ဟု
တ်ရန်ကုန်မန္တလေးတိုင်းဒေသကြီးအတွင်34မြို့နယ်ကတက်ကြီးပိုင်းတွေအတွက်အိမ်နိုင်ရာရောက်သွားပြီးကြိုတင်မဲတွေကောက်မဲ့အစီအစဉ်ကိုကော်မရှင်ကအောက်တိုဘာ29ရက်နေ့ကနေနိုဝင်ဘာ5ရက်နေ့အတွင်းစောင့်ရက်သွားဖို့ရည်ရွယ်ထားပါတယ်ကက်ယောဂါကြောင့်ကြိုတင်မဲပေးမဲ့သူတွေပုံများလာတာနဲ့အမျှအခက်ခဲတွေနဲ့အမှားရင်းတွေပိုဖြစ်လာမှာကိုလည်းရေကောက်ပွဲအကဲခတ်တွေကစိုးရိမ်နေကြပါတယ်အရင်ကရွေးကောက်ပွဲတွေမှာကြိုတင်မဲ့ကောက်ခံမှုနဲ့ပတ်သက်လို့ပြဿနာတွေပေါ်ခဲ့ဘူးလားကြောင့်စနစ်တကျပြင်ဆင်ထားဖို့လိုတယ်လို့လဲရွေးကောက်ပွဲစောင့်ကြည့်အကဲထက်နေတဲ့ Open မြန်မာအဖွဲ့ကအမှုဆောင်ဒါရိုက်တာဦးရေးကျော်ကပြောဆိုလိုက်ပါတယ်
။သေချာတာကအဲ့လိုလုံးဝသဏ္ဍာန်ပြန်တော့ဘာလို့မရှိဘဲနဲ့ဟိုဘဲပေးတာက Open ကြီးလို့ဖြစ်နေတော့လေ။ပုံမှန်ကျွန်တော်တို့ရွေးကောက်ပွဲဥပဒေ၊ဥပဒေတွေအရာဟိုကြိုတင်မဲ့ပြရတဲ့အရင်အတွက်ကဟိုတော်တော်လေးယာကိုင်းနှုတ်အဖြစ်နေတာပေါ့နော်။ဥက္ကယောကလည်းကြာရောက်နေတဲ့ကာလဖြစ်တော့ယာကိုင်းနှုတ်အဖြစ်သေးတဲ့ 40% နောက်တောင်ဖြစ်လာနိုင်တာပေါ့နော်။အဲ့တော့ကြိုတင်မဲ့ဒီကတော့စိတ်လွတ်လပ်မှုမရှိဘူးပေါ့နော်။အဲ့လိုလွတ်လပ်မှုမရှိတဲ့အခြေအနေတွေရှိတဲ့အတွက်ဒီကြိုတင်မဲ့များလာတဲ့အပြာရွေးကောက်ပွဲရဲ့တရားမျှတလွတ်လပ်မှုဆိုတဲ့ကာကတော့ကြည့်ကြတာတိုင်းတာမျိုးတော့ရှိတယ်ဗျ။အဲ့တော့ကော်မရှင်ကလည်းအဲ့ဒီကြိုတင်မဲတွေကိုဟိုဘလို့ပုံစံနဲ့ပေါ့နော်မဲတဲ့ခိုင်းဖို့လုပ်မလဲဆိုတဲ့ပါကအခုချိန်ကြီးထုတ်ပြန်တာမျိုးတွေမရှိသေးဘူး။ပိုးဆိုင်ရှိဖို့ကိုကအပေါ်ကနေအောက်ဆင်းပြီးထည့်ရမှာလား။ဘယ်နည်းပေရလာမှာလဲ။အဲ့ဒါမျိုးတွေကိုသံသနာရှင်တွေစီတိအောင်လုပ်ပြနေတို့တိုက်တွန်းခြင်းနဲ့ဗျ
။ကင်ညာအင်စတီကျူကပရိုဂရမ်မန်နေဂျာတူဖြစ်တဲ့ဦးအောင်နိုင်မော်ကတော့ကြိုတင်မဲပေးနိုင်အောင်ကော်မရှင်ကစီစဉ်နေတဲ့အပေါ်ကြိုးစားပေးမယ်။အားနည်းချက်တွေရှိနေတယ်လို့သူကမြင်ပါတယ်။အထူးသဖြင့်ရွေးကောက်ပွဲစောင့်ကြည့်အကဲခတ်သူတွေအရက်ဖက်အဖွဲ့အစည်းတွေနဲ့ကော်မရှင်ကပူးပေါင်းဆောင်ရွက်မှုတွေအားနည်းနေတယ်လို့ကြိုတင်မဲနဲ့ပတ်သက်ပြီးပညာပေးဖြန့်ဝေမှုအပိုင်းမှာလည်းအားနည်းနေတယ်လို့သူကထောက်ပြသွားပါတယ်
။ကြိုတင်မဲပြီးတဲ့အခါမှာကျွန်တော်တို့ကဒီဘဲရုံမှုလက်မှတ်ထိုးတာမဟုတ်ဘူး။ဒီနောက်ပေါ်တော့ဒီဆောင်ရွက်ရအောင်ကြိုးမှာဘယ်လက်မှတ်အောင်ကြိုးမှာသက်ဆိုင်ရာကော်မရှင်အဖွဲ့ဘိုးရတာဝန်ရှိတဲ့သူတွေလက်မှတ်နဲ့ပါတယ်ပါဖို့လိုတယ်အဲ့ဒီအချက်ကိုကျွန်မပြောနေပြီးဖို့လိုတယ်ကျိုတင်မဲကကိုကပြီးတော့ပြလိုက်ပါတယ်ဒါပေမဲ့ကိုကျိုတင်မဲပြီးတဲ့မဲလက်မရဲ့နောက်မှာသက်ဆိုင်ရာကျောပေါ်မှာနောက်ကျောပေါ်မှာသက်ဆိုင်ရာရွေးကောက်ပွဲကောင်းမင်းအဖွဲ့ဘွဲရဲ့ဒီစီးတသိန်းနဲ့လက်မမပါဘူးဆိုရင်ဒါဒီပြဲမဲဖြစ်နိုင်တယ်ပေါ့နော်အဲ့ဒါကြောင့်ကျွန်တော်ကကျိုတင်မဲပြီးမဲ့ဆိုရင်ကျိုတင်မဲရဲ့နောက်ကျောဘက်ကိုမဖြစ်မနေကြတော့တင်ချကြည့်ဖို့လို
နှွေမှာရှိရနေမှာကျင်းပမဲ့ရွေးကောက်ပွဲမှာတော့နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလကိုယ်စားလှယ်တွေဝင်ရောက်ရှင်ပြန်ကြမှာဖြစ်ပြီးမဲပေးခွင့်ရှိသူ38တန်းကျော်ရှိတယ်လို့ရွေးကောက်ပွဲကော်မရှင်ကသတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းကက်ယောဂါကာလသွာလာလှုပ်ရှားမှုတွေကန့်သက်ထားတာကြောင့်ရွေးကောက်ပွဲလုပ်ငန်းစဉ်မှာထိခိုက်နိုင်တယ်လို့ခန့်မှန်းနေကြသလိုလွတ်လပ်မြတ်တဲ့အခြေအနေတွေမရှိဘူးဆိုပြီးမဲဆန္ဒနယ်မြေတချို့မှာရွေးကောက်ပွဲကျင်းပမဲ့အစီအစဉ်ကိုပယ်ဖျက်ထားတာကြောင့်ခန့်မှန်းကြည့်မဲဆန္ဒရှင်တန်းကျော်လောက်မဲပေးခွင့်ဆုံးရှုံးရမယ့်အခြေအနေမှာရှိနေပါရဲ့ရှင်။ကျွန်မမိခါပါရန်ကုန်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်။